1998ခုဩဂတ်လ17ရက်ရန်ကုန်မြို့ရှစ်မိုင်တရမရန်ဒီရိတ်တာတွင်ရှင်ကျင်းပသည့်ဓမ္မသဘေ၌ဟောကြားအပ်သောဘေအိမ်မာနေကြမလဲတရားတော်ဘေအိမ်မာနေကြမလဲလို့အမည်ပေးထားတဲ့တရားစပုတ်ကိုဒီနေ့ဟောကြားအနာကြရအောင်ဧကံသမယံဘဂဝါသာဝတိယံဝိဟရတိစေတဝနေအနာထပိဋိကတအာရမေဧကံသမယံအခါတဘာ၌ဘဂဝါသုံးလူထထသဗ္ဗညုမြတ်စွာဘုရားသည်သာဝတိယံသာဝတိမျိုးယင်းဤ၌ဖြစ်သောအနာထပိဋိကတအနာရပိတတိအာရမေနှလုံးမွေလျောပြဝေယကောင်းလစွာသောဇေတဝနေဇေတဝံကြောင်းတိုင်း၌ဝိဟရတိကောင်းစွာမသွေတရင်သုံးတော်မူခဲ့ပါပေတတိအချိန်အဖြစ်မြတ်စွာဘုရားသာဝတ္ထိမြို့ဇေတဝံကြောင်းမှတရင်သုံးတော်မူနေတဲ့အချိန်အဲ့ဒီလိုမြတ်စွာဘုရားသံဝတ္ထမြို့ဇေတဝန်ကျောင်းမှာတရင်သုံးတော်မူနေတဲ့အချိန်ဇေတဝန်ကျောင်းတိုက်ထဲကအရှင်နန္ဒအမိရတဲ့ယဟန်တော်တစ်ပါးမြင်းမြင်းသမျှသောတရင်သုံးဖို့ယဟန်တော်များကိုစကားတခွန်းတပောက်ဖလိုက်ပြောနေတယ်အရှင်နန္ဒတပောက်ဖပြောနေတဲ့စကားကဘာလဲဆိုတော့အနာဘိရသောအဟံအာဝုသောဗြဟ္မစရိယံစရမိနတ္တကောမိဗြဟ္မစရိယံတန္တာရီတုံသိခံပစ္စခာယဟိနာယဝုဒိတာမိအရှင်ဘုရားတို့ဘုရားတပည့်တော်သည်သာသနာဘောင်မှမွေးလျော်ပျော်ပိုက်ခြင်းမရှိဘဲနဲ့မြတ်သောအကျင့်ကိုကျင့်နေရပါတယ်သာသနာဘောင်မှနေပြီးတော့မြတ်သောအကျင့်ကိုဆက်ပြီးကျင့်ခြင်းကတပည့်တော်မစွမ်းနိုင်တော့ပါဘူးဒါကြောင့်ယဟန်သိခာပယ်စွန့်ပြီးတော့တပည့်တော်လူထွက်တော့မယ်ဘုရားမြင်းမြင်းသမျှသောယဟန်တော်များကိုအရှင်နန္ဒကသူသာသနာဘောင်မှာမပျော်တော့တဲ့အကြောင်းသိခါချပြီးတော့လူထိုက်တော့မယ်ဆိုတဲ့အကြောင်းကိုတဖောက်ဖာလိုက်ပြီးတော့ပြောတကယ်တော့သာသနာဘောင်ဆိုတာကလည်းမွေးလျော်ပျော်ပိုက်ဖို့အင်မတန်ခဲယဉ်ပါတယ်မွေးလျော်ပျော်ပိုက်ဖို့ဆိုတာအသာထားသာသနာဘောင်ဝင်ရောက်ဖြစ်ဖို့ကိုအင်မတန်ခဲယဉ်ဒါကြောင့်မြတ်စွာဘုရားရှင်ကဒုပ္ပပစ္စံဒုရပိဓမ္မံလို့ဟောတော်မူပါတယ်ဒုဗ္ဗပိစံကိုပိုင်အတိကိုပိုင်တရားတရားနဲ့သာသနာပံဝင်ရောက်ဖြစ်ဖို့ဆိုတာလဲအင်မတန်ခင်းရင်နဲ့ဒုရဝိရမံကိုပိုင်အတိကိုပိုင်တရားတရားနဲ့သာသနာပံဝင်ရောက်လာပြန်တော့လဲအဲ့ဒီသာသနာပံမှာသီလသမာဓိပညာလို့ဆိုတဲ့သိက္ခာ၃ရဲ့အကျင့်မြတ်ကိုမွေ့မွေ့လျော်လျော်ပျော်ပျော်ပိုက်ပိုက်နဲ့နှိမ့်ချစွာကျင့်သုံးနိုင်ဖို့အင်မတန်ခင်းရင်နဲ့ကိုယ်ပိုင်အသည့်ကိုယ်ပိုင်သရတရားနဲ့သာသနာ့ဘောင်ဝင်ရောက်လာတဲ့ပုဂ္ဂိုလ်တောင်မှသာသနာ့ဘောင်မှာမွေးလျော်ကြွားပိုက်ဖို့ခဲရင်သေးရင်ကိုယ်ပိုင်အသည့်ကိုယ်ပိုင်သရတရားနဲ့မဟုတ်ဘဲနဲ့တစုံတစ်ယောက်ရဲ့တိုက်တွန်းမှုသုံးဖို့တစုံတစ်ခုသောအခြေအနေရဲ့တိုက်တွန်းမှုကြောင့်ဝင်လာရတဲ့ပုဂ္ဂိုလ်ရောက်လာတဲ့ပုဂ္ဂိုလ်ဆိုရင်ပုံပြီးတော့ခဲရင်မှာပဲအခုအရှင်နန္ဒသာသနာ့ဘောင်ရောက်လာတာကကိုယ်ပိုင်အသည့်ကိုယ်ပိုင်သရတရားနဲ့ဝင်ရောက်လာခြင်းမဟုတ်ဘူးတစုံတစ်ယောက်ရဲ့တိုက်တွန်းမှုကြောင့်သာသနာ့ဘောင်ဝင်ရောက်လာခြင်းဖြစ်တယ်။တစုံတစ်ယောက်ဆိုတဲ့နေရာမှာလဲတခြားပုဂ္ဂိုလ်မဟုတ်ဘူးမြတ်စွာဘုရားရှင်ကိုတော်တိုင်ပါပဲ။မြတ်စွာဘုရားရှင်ရဲ့တိုက်တွန်းမှုကြောင့်အရှင်နန္ဒသာသနာ့ဘောင်ရောက်လာရခြင်းဖြစ်တယ်။မြတ်စွာဘုရားရှင်ရဲ့အရှင်နန္ဒဆိုတာကလည်းတစိမ့်နေမဟုတ်ကြဘူး။အဖေတူအမေကွဲညီကိုများဖြစ်ကြပါမြတ်စွာဘုရားရှင်ကသုတ္တရဏမင်းကြီးနဲ့မေတ္တာမဟာမာယာဇီဝီကမွေးဖွားတဲ့အသားဖြစ်တယ်။အရှင်နန္ဒကသုတ္တရဏမင်းကြီးနဲ့မဟာပဇာပတိဂေါတမိကမွေးဖွားတဲ့အသားဖြစ်။မဟာမာယာဇီဝီနဲ့မဟာပဇာပတိဂေါတမိကညီမအရင်များဖြစ်ကြပါတယ်။မြတ်စွာဘုရားရှင်ကိုမွေးဖွားပြီးနောက်၃ရက်မြောက်နေ့မှာဒီလိုတော့မဟာပဇာပတိဂေါတမိကနန္ဒမင်းသားကိုမွေးဖွားခြင်းမှာဒီတော့အရှင်နန္ဒနန္ဒမင်းသားကြီးမြတ်စွာဘုရားရှင်ထက်3ရက်ပဲအသက်ငယ်ပါလေ။မြတ်စွာဘုရားပြန်ဖြစ်ပြီးတဲ့နောက်ကပိလဝေနေပြည်တော်ကိုပထမဆုံးပြန်ကြွတဲ့ခရီးမှာက ကပိလဝင် နေ ပြီးတော့ ကို ရောက် ပြီး 3 ရက် မြောက် နေ မှာ အရှင် အနန္ဒ ရဲ့ အနန္ဒ မင်းသားရဲ့ နန္ဒ မင်္ဂလာ နဲ့ ထိညာ မင်္ဂလာ မင်္ဂလာ နှစ် ခု ကျင်း ပါတယ် ထိညာ မင်္ဂလာ ကတော့ ဇနဗရ ကလျာဏီ နဲ့ ထိညာ တဲ့ မင်္ဂလာ ပါပဲ အဲဒီ နန္ဒ မင်္ဂလာ နဲ့ ထိညာ မင်္ဂလာ ဘွဲ ကို မြတ် စွာ ဘုရား ရှင် ကြွ ရောက် ပြီးတော့ နန္ဒော် ကို ကြွ ရောက် ပြီးတော့ မင်္ဂလာ ခန္ဓာ မှာ မင်္ဂလာ စကား များ ပြော စွမ်း များ ဖုံး ပေး ဆုံးဖုံးပြီးတဲ့နောက်တပိတ်ကိုနန္ဒမင်းသားရဲ့လက်ထဲထည့်ပြီးတော့မြတ်စွာဘုရားနန်းတော်ကနေပြန်ကြွနန္ဒမင်းသားကလည်းပဲအရှင်ဘုရားတပိတ်ပြန်ယူပါလို့မပြောဘူးမြတ်စွာဘုရားရှင်ရဲ့အပေါ်မှာလေးစားမှုအားကြီးတဲ့အတွက်ကြောင့်ခေါနာရောက်ရင်ပြန်ယူလို့လို့ဒီနာရောက်ရင်ပြန်ယူလို့လို့နဲ့မြတ်စွာဘုရားရှင်ရဲ့နောက်တော်ဘာကနေတပိတ်ပိုက်ပြီးတော့လိုက်သွားတယ် အဲဒီလိုနဲ့နောက်ဆုံးကျောင်းတော်ထိပ်ရောက်ကျောင်းတော်ရောက်တော့မြတ်စွာဘုရားရှင်ကနန္ဒမကိုမေးတယ်ညီတော်နန္ဒသင်ယဟန်ပြုမလားနန္ဒမင်းသားအနေနဲ့ကတော့ယဟန်ပြုလို့စိတ်လုံးဝမရှိပါဘူးဒီနေ့မှအထင်းများမင်္ဂလာပွဲဆက်တင်ကျင်းပတဲ့နေ့နောက်တော်ကြီးဖရာပြောမှပြောရဲ့လေခြင်းပေါ့ဒါပေမဲ့လည်းမြတ်စွာဘုရားရှင်ရဲ့အပေါ်မှာလေးစားမှုကအားကြီးတော့မဟုတ်ချင်ပါဘူးလို့ဆန့်ကျင်ဘက်မပြော မှားလာပါတပည့်တော်ယဟန်ဝိပ္ပမေဖရာတာဂီဝီမင်းတို့ရဲ့ထုံးစံကိုယ်ကလည်းကြီးသူကိုငယ်သူကလေးစားရတဲ့ထုံးစံရှိပါတယ်တာဂီဝီမင်းသားတစ်ပါးဖြစ်တဲ့နန္ဒမင်းသားဟာလည်းတာဂီဝီမင်းတို့ရဲ့ထုံးစံအရာလည်းပဲမြတ်စွာဘုရားရှင်ကိုလေးစားတယ်ညီကိုရင်ဖြစ်တဲ့အတွက်ကြောင့်လည်းပဲလေးစားတယ်ချစ်ခင်မှုနဲ့လေးစားမှုအားကြီးတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကယဟန်ပြုမလားမေးတော့ပြုပါမယ် အရှင်အနန္ဒသာသနာ့ဘောင်ရောက်လာပြီးတဲ့နောက်မြတ်စွာဘုရားညွှန်ကြားတဲ့မြတ်စွာဘုရားနီးပေးတဲ့တတိပဋ္ဌာန်လုပ်ကိုအားထုတ်တရားလည်းအားထုတ်နေမဲ့အရှင်အနန္ဒရဲ့စိတ်ကကမ္မထံအာယုံပေါ်မရောက်ဘူးဇဏပရကလျာဏီစီမှာပဲရောက်အရှင်အနန္ဒရဲ့နှလုံးသားမှာဇဏပရကလျာဏီကပဲသွန်မှုပြီးတော့နေတယ်အမှန်ကတော့အရှင်အနန္ဒရဲ့အာယုံမှာလွှမ်းမှုနေတဲ့ဇဏဗရကလျာဏီရဲ့ပုံရိပ်ဝိပဿနာရှိရမယ့်ရှုခံအာယုံမှာပဲအထူးသဖြင့်အရှင်အနန္ဒမှာအရှင်အနန္ဒရဲ့စိတ်စဉ်ကိုလွှမ်းမှုနေတဲ့ဇဏဗရကလျာဏီနဲ့ပတ်သက်တဲ့အချက်ကဇဏဗရကလျာဏီပြောလိုက်တဲ့စကားလေးတစ်ခုကိုပို့ပြီးတော့ကြားရောက်နေတယ်တဝတံခောအယဗုဒ္ဓအာဂိစေယတိအယဗုဒ္ဓအရှင်သာတဝတံသင်္ကန်းစွာအာဂိစေယတိပြန်လာခဲ့ပါနန္ဒမင်းသားတပိတ်ပိုက်ပြီးတော့မြတ်စွာဘုရားရှင်နောက်တော်ဘာကလိုက်သွားတာကိုဇဏဗရကလျာဏီကသိတော့တဝတ်ပဲဖီးရသေးတဲ့ဇပင်နဲ့ရေဆူနေတဲ့ဇပင်နဲ့ဇပင်ဖားရချပြီးတော့ပရင်းပေါက်ကနေအပြေထွက်လာပြီးတော့နန္ဒမင်းသားကိုလှမ်းမှားလိုက်တယ်ညံညံပြန်လာခဲ့ပါအဲ့ဒီဇဏဗရကလျာဏီရဲ့ဉာဏ်ဉာဏ်ပြန်လာခဲ့ပါဆိုတဲ့ဇကားသာဟာအရှင်အနန္ဒရဲ့နားထဲကမထွက်တော့ဘူး။နားထဲမှာတည်ရဝဲဝဲကြားရောင်နေ။အဲ့တော့အရှင်အနန္ဒရဲ့စိတ်စဉ်မှာလွှမ်းမှုနေတဲ့ဇဏဗရကလျာဏီရဲ့ပုံရိပ်နဲ့ဇဏဗရကလျာဏီရဲ့အတန်းဟာဝိပဿနာရှုရမယ့်ရှုခံအာယုံဖြစ်တဲ့ဝိပဿနာရဲ့ရှုခွင့်ရှုခွက်ဖြစ်ပါဝိပဿနာလို့အားထုတ်ပြီးဆိုရင်တော့စိတ်ပြန့်လွင့်မှုဖြစ်တတ်တာသဘာဝပါပဲအဲ့ဒီပြန့်လွင့်တဲ့စိတ်ကိုပြန့်လွင့်နေပြန့်လွင့်နေစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်စသည်အားဖြင့်ရှုမှတ်ပြရမှာပါပဲဒါကစိတ်ပြန့်လွင့်တဲ့နေရာမှာတချို့ကတစုံတယောက်သုံးမဟုတ်တစုံတရာကိုမျက်စိစိတ်ထဲမှာမြင်နေတတ်တယ်တချို့ကလည်းတစုံတယောက်သုံးမဟုတ်တစုံတရာရဲ့အတန်ကိုနားထဲမှာကြားနေတတ်တယ်စိတ်ထဲမှာတစုံတယောက်သုံးဖို့တစုံတရားကိုမြင်လို့ရှိရင်အဲ့ဒီမြင်တဲ့အရာကိုငြင်းပြီးတော့ကြည်မနေဘဲနဲ့မြင်နေမြင်နေလို့အဲ့ဒီမြင်တဲ့အရာပျောက်သွားတဲ့အထိအောင်စူးစူးဆိုက်ဆိုက်ရှုမှတ်ရမှာအဲ့ဒီလိုမရှုမှတ်ဘူးဆိုရင်တော့မြင်တဲ့အရာကမြင်ရတဲ့အာယုံကပျောက်မသွားတဲ့အပြင်တဖြည်းဖြည်းနဲ့ပိသပြီးတော့ထင်ရှားလာတတ်တယ်ထင်ရှားရုံမကဘူးစေကူရမှာမြင်တဲ့မြင်ရတဲ့အရာနဲ့ပတ်သက်ပြီးတော့မြင်ရတဲ့အရာနဲ့ပတ်သက်တဲ့အကြောင်းအရာတွေကို အကျေချက်ပြီးတော့တမျောတခေါ်ကြီးတရှိတမျောကြီးတွေ့တော့ပြီးတော့စဉ်းစားပြီးတော့နေတတ်ကြတချို့ယောဂီပုဂ္ဂိုလ်ကအဲ့ဒီလိုစဉ်းစားပြီးတော့နေပြီမလဲကိုယ့်ကိုယ်ကိုစဉ်းစားလို့စဉ်းစားနေမှမသိဘူးဖောင်းနေပိန်နေထိုင်နေထိတယ်ဒါပဲမှတ်နေတယ်လို့ထင်ပါဇက်ကတော့စိတ်ကတော့သုံးနေမှာပဲဖောင်းနေပိန်နေထိုင်နေထိတယ်ဒါပေမဲ့စိတ်ကတော့အကိုစိတ်ကူးထဲမှာမြင်ရတဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့အကျေချက်ပြီးတော့စဉ်းစားနေတာအဲ့တော့ကိုယ်ကိုယ်စဉ်းစားလို့စဉ်းစားနေမှကျွန်းလို့ကျွန်းနေနေမှမသိဘူးဆိုရင်တော့စိတ်တည်ငြိမ်မှုတမာတိမရနိုင်ဘူးစိတ်တည်ငြိမ်မှုတမာတိမှမရနိုင်ဘူးဆိုရင်တော့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာမျှော်လင့်ချက်မရှိတော့ဘူးဒါကြောင့်စိတ်ကူးထဲမှာတစုံတစ်ယောက်သုံးဖို့တစုံတစ်ယောက်ကိုမြင်လို့ရှိရင်မြင်တယ်လို့မြင်တဲ့အရာပျောက်သွားတဲ့အထိစူးစူးဆဲဆဲရှုမှတ်ဖို့အထူးသတိထားရမယ်မြင်နေလို့မရှိမှချင်မှုဆိုရင်လည်းပဲစိတ်ကူးထဲမှာမြင်ရတဲ့အရာနဲ့ပတ်သက်ပြီးတော့တာယာနှစ်သက်တက်မဲ့သွားတဲ့စိတ်ကိုတာယာတယ်နှစ်သက်တယ်တက်မဲ့တယ်တွေ့တာတယ်စသည်အဖြစ်ရှုမှတ်သွားရမှာပဲဝိပဿနာဆိုတာကစိတ်ရဲ့အလုပ်ဖြစ်ပါတယ်ကိုယ်နဲ့လုပ်ရတဲ့အလုပ်လည်းမဟုတ်ဘူးနှုတ်နဲ့လုပ်ရတဲ့အလုပ်လည်းမဟုတ်ဘူးစိတ်နဲ့လုပ်ရတဲ့အလုပ်ဖြစ်စိတ်အလုံးဖြစ်တဲ့ဝိပဿနာလုပ်ငန်းမှာစိတ်ကိုရှုရတဲ့စိတ်ဓာတ်ဝိပဿနာဟာအင်မတန်အရေးကြီးပါတယ်။အဲဒါမိမိရဲ့စိတ်ထဲမှာဖြစ်နေတဲ့သဘောတရားမှန်သမျှကိုရှုမှတ်ရမယ်။ပြင်းတဲ့စိတ်ဖြစ်ရင်လည်းပြင်းတဲ့စိတ်ကိုပြင်းနေရှုမှတ်ရမှာ။တကယ်တော့တတိပဌာန်းလောက်လုပ်ရတယ်ဆိုတာအင်မတန်ပျော်စရာကောင်းပါလား။တရားအားထုတ်လို့ပြင်းနေတာတောင်မှအဲ့ဒီပြင်းတဲ့စိတ်ကလေးကိုပြင်းနေလို့မှတ်နေလိုက်ရုံပဲ။ရှုမှတ်ရတဲ့နည်းကဘာမှမခက်ဘူး။မကောင်းတဲ့စိတ်တွေဒီပဲမှတ်နေရမှာလားဆိုတော့မဟုတ်ဘူးပျော်တဲ့စိတ်ဖြစ်ရင်လည်းအဲ့ဒီစိတ်ကိုမှတ်ရမှာဝမ်းသာတဲ့စိတ်ကြည်ညိုတဲ့စိတ်ကြည်ညိုတဲ့စိတ်တွေဖြစ်ရင်လည်းဝမ်းသာတယ်ကြည်ညိုတယ်ဝမ်းမြောက်တယ်စသဖြင့်ဖြင့်ရှုမှတ်ရမယ်တရားရတာတွေတွေ့လို့တွေ့ကျင်တန်းကျင်တဲ့စိတ်တွေဖြစ်နေတယ်ဥပုသောင်းကျင်တဲ့စိတ်တွေဖြစ်နေတယ်တရားနာကျင်စိတ်တွေဖြစ်နေတယ်သာသနာပြုကျင်တဲ့စိတ်တွေဖြစ်နေတယ်စသဖြင့်အဲ့လိုကောင်းတဲ့စိတ်တွေဖြစ်နေရင်လည်းအဲ့ဒီကောင်းတဲ့စိတ်တွေကိုဖြစ်နေတဲ့အတိုင်းပဲရှုမှတ်သွားရမှာပါပဲအခုအရှင်နာနာရဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်အရှင်နာနာရဲ့စိတ်ရဲ့ဆင်းမှာတည်ရွယ်ဝဲကြားရောင်နေတဲ့ဇဏန္တရကလျာဏီရဲ့အတန်ဟာဝိပဿနာရှုရမယ့်အာယုမှာအဲ့ဒီအတန်ကိုကြားတယ်လို့ရှုမှတ်ရမယ်အဲ့ဒီလိုမှမရှုမှတ်ခြင်းမှုဆိုရင်လည်းကြားရတဲ့အတန်နဲ့ပတ်သက်ပြီးတော့တာယာနှစ်သက်တက်မဲ့သွားတဲ့စိတ်ကိုတာယာတယ်နှစ်သက်တယ်တက်မဲ့တယ်တွေ့တာတယ်သတိရပြန်အဲ့ဒီစိတ်ကိုတေချာစူးစိုက်ပြီးတော့ရှုမှတ်ရမှာပါ။အဲဒါမြတ်စွာဘုရားကမဟာသီဝရဏသုတ်တော်မှာတာရာဂံဝါစိတ်တံတာရာဂံစိတ်တံဒီပဇာနာတိဘေခဝေပိဋ္ဌ၄ပါးချက်သားရှိသမီးတို့တာရာဂံဝါစိတ်တံယာဂံနဲ့တော့ဖြစ်နေတဲ့စိတ်ကိုလည်းပဲတာရာဂံဝါစိတ်တံတာယာနှစ်သက်တက်မဲ့တွေ့တာတဲ့စိတ်ကိုလည်းပဲတာရာဂံစိတ်တံဒီယာဂံနဲ့တော့ဖြစ်နေတဲ့စိတ်ပဲဟူ၍တာရာဂံစိတ်တံဒီတာယာနှစ်သက်တက်မဲ့တွေ့တာယာနှစ်သက်တက်မဲ့တွေ့တာတဲ့စိတ်ပဲဟူ၏ဝါတာယာရဲ့နှစ်သက်တဲ့တက်မဲ့တဲ့တွေ့တာတဲ့ဟူ၍ပါဇာနာတိရှုမှတ်သောအခြင်းကောင်းစွာမသွေသိတတ်မှာဖြစ်သည်အရှင်နန္ဒကတော့တာရာဂံဝါစိတ်တံတာရာဂံစိတ်တံတိပဇာနာတိဆိုတဲ့မြတ်စွာဘုရားရဲ့လမ်းညွှန်ချက်ကိုပြည့်ပြည့်ဝဝလိုက်နာကျင့်သုံးနိုင်ခြင်းမရှိတော့သာသနာ့ဘောင်မှာမွေးလျပျော်ပိုက်တဲ့စိတ်တွေမဖြစ်တော့ဘူးတတိပဌာန်းလောကအာထောရတာလည်းစိတ်ဝင်စားမှုမရှိတော့ဒီတော့သိတာချက်လူထွတ်တော့မယ်ဆိုတဲ့အကြောင်းမြေသမျှရဟန်းတော်များကိုတဖောက်ဖောက်ပြောနေတယ်အဲဒါကိုမြတ်စွာဘုရားကသိသွားတော့နန္ဒကိုခေါ်ပြီးတော့မေးတယ်နန္ဒကတဏ္ဍာနာဘောင်မှာမပြောတော့ဘူးလူထက်တော့မယ်ဆိုတာဟုတ်လားမှန်မှဟုတ်ကြောင်းပါဘာကြောင့်တဏ္ဍာနာဘောင်မှာမပြောမွေးရတာလဲမှန်လားပါဗျာဇဏဗရကလျာဏီပြောလိုက်တဲ့ညံညံပြန်လာပါဆိုတဲ့အတန်လေးတပြုတော့နားရဲကမထွက်တဲ့အတွက်ကြောင့်တဏ္ဍာနာဘောင်မပြောခြင်းဖြစ်ပါတယ်ဗျာဒါဖြင့်နန္ဒငါနဲ့လိုက်ခဲ့ဆိုပြီးတော့နန္ဒရဲ့လက်မောင်းကင်ပြီးတော့မြတ်စွာဘုရားရှင်ကတကိုးတော်နဲ့အရှင်နန္ဒကိုတာဝတိန်သာနှက်ပြီးခေါ်သွားတယ်လန်ခီးမှာမိလောင်ထားတဲ့လက်ကွင်းပြင်တဲ့ကမိလောင်ထားတဲ့သင်္ကုတ်တူပေါ်မှာထိုင်နေတဲ့မြောက်ဦးမကြီးတကောင်ကိုလည်းမြင်အောင်ပြခဲ့ မရွက်ဒီနှာခေါင်းတွေအမီးတွေပြက်ပြီးတော့ဤလောင်နာတွေနဲ့အည်ပြားတွေဆုတ်ပြတ်ပေါက်ပြဲပြီးတော့သွေးတွေယိုစိပြီးတော့အမတန်ယိုဆိုးတဲ့မြောက်ဝမကြီးတကောင်ကိုပါမြင်အောင်ပြတောင်းရင်တန်နတ်ကြီးရောက်တော့ဗဇာမင်းကိုစိကပ်ခတ်စားနေရတဲ့နတ်သမီး900ကိုရှင်နန္ဒမြင်ရတယ်။အဲဒီအခါမြတ်စွာဘုရားရှင်ကမေးနန္ဒဒီနတ်သမီးတွေနဲ့တဲ့ရဲ့ဇဏဗရကလျာဏီနဲ့ဘသူကပုံပြီးတော့ချောတယ်လေ။မြတ်စွာဘုရားမိမမိရဲ့လူချင်းအာရိဏသမီး900နဲ့နှိုင်းရှင်လိုက်ရင်တော့ဇဏဗရကလျာဏီဟာလန်ခီးမှာမိလောင်ကုန်းတို့ဘုံမှာထိုင်းနေတဲ့မြောက်အိုမကြီးနဲ့ပဲတူပါတော့တယ်ဘုရား။ဒီနတ်သမီး900နဲ့နှိုင်းရှင်လိုက်ရင်ဇဏဗရကလျာဏီဒီမိမဆိုတဲ့အရေးအတွက်ထက်တော့မဝင်တော့ပါဘူး။မိမဆင်းရဲတဲ့တောင်ထဲ့လို့မဖြစ်တော့ပါဘူး။ဇဏဗရကလျာဏီထက်ဟောဒီနတ်သမီး900ကသာအစာပေါင်းများစွာတာလွန်ပြီးတော့လှပပါတယ်ရှုခြင်းစပွဲတင့်တဲပါတယ်စိတ်ရဲ့ကြည်လင်ခြင်းကိုဖြစ်စေပါတယ်ဗျာ။တန်ဖြင့်နန္ဒအဲ့ဒီနတ်သမီး900နတ်သမီး900မလူခြင်းဘူးလား။မှမှလူခြင်းเจ้าမှာ။ဒါတော့ဒီနေ့မှဖြတ်ပြီးတော့မေခွန်းတစ်ခုစဉ်းစားကြပေါ့။လောကကြီးမှာစိတ်မနဲ့ချစ်ခြင်းဆိုတာဘယ်မှာလဲ။တနည်းပြောတော့စိတ်မနဲ့အချစ်ဆိုတာဘယ်မှာလဲလို့မေခွန်းတစ်ခုထုတ်เสียပါပဲ။အဲ့တော့နတ်သမီး900တပည့်တော်လိုချင်ပါတယ်ဗျာဆိုတော့ဒါဖြင့်နန္ဒသင်ဘာမှစိတ်မပူနဲ့သာသနာ့ဘောင်မှာသာပြောအောင်ဒီသာသနာ့ဘောင်မှာပြောပြောမှုမှုနေပြီးတော့တတိပဌာန်လောက်ကသာသင်အားဆိုဟောဒီနတ်သမီး900ရစီရမယ်ဒီနတ်သမီး900ရဖို့အတွက်ငါဘုရားအာမခံနေငါဘုရားတောင်းဝင်ယူပါတယ်ဆက်ဆိုဗျာအရှင်သားကနတ်သမီး900ရဖို့တောင်းဝင်ယူတယ်ဆိုတော့တပည့်တော်သာသနာ့ဘောင်မှာပြောပါတော့မယ်ဗျာတရားအားထုတ်ပါတော့မယ်ဆိုပြီးတော့ဂတိပေးလိုက်အရှင်နာရဇီယတရားအထုတ်မယ်ဆိုတဲ့ဂတိရတာနဲ့ဒီပိုင်းနဲ့မြတ်စွာဘုရားကအနန္တရဲ့လက်မောင်းကင်ပြီးတော့တာဝိနာနတ်ကြီးကနေဇေတဝန်เจ้าကိုတကူတော်နဲ့ပြန်ကြွလာခဲ့တယ်ဇေတဝန်เจ้าရောက်တဲ့အခါကျတော့အရှင်နာနာကနတ်သမီး900ရဖို့ဆိုတဲ့မျှော်လင့်ချက်နဲ့တတိပဌာန်းလုံးကိုကြိုးကြိုးဆဆအားထုတ်နေတယ်အရှင်နာနာတရားထိုင်နေတဲ့နေရာနဲ့မင်းမဝေးမှာယဟန်တော်များကစွတ်စွတ်စွတ်စွတ်နဲ့အရှင်နာနာကြားအောင်စကားပြောကြ၊ကဲ့ရဲ့စကားပြောကြ။ပတကောကိရာယသမဏန္တောဥပကိတကောကိရာယသမဏန္တောအာယသမဏန္တောရှင်နာနာသည်ပတကောကိရာအခါသောပုဂ္ဂိုလ်ကြီးပါလား၊ဝါကျေသာပုဂ္ဂိုလ်ကြီးပါလား။အရှင်နာနာဟာကျေသာပုဂ္ဂိုလ်ကြီးပဲ။နတ်သမီးကြီးဟူသောအဖို့အခါကိုရဖို့အတွက်တတိပဌံအလုတ်ကိုအားထုတ်နေတဲ့ကျေးဇာယောဂီကြီးပဲ။ဒီတော့ကျေးဇာယောဂီကြီးပဲလို့ကဲ့ရတာကလည်းမြတ်စွာဘုရားရှင်ကကဲ့ရခိုင်းတာပါပဲ။နန္ဒကြားလောက်တဲ့နေရာကနေရဟန်းတော်များသွားဒီအတိုင်းဒီအတိုင်းကဲ့ရကြလို့မြတ်စွာဘုရားရှင်ကခိုင်းလို့ရဟန်းတော်များကလာပြီးကဲ့ရကြ။ဒီတော့ဒီကဲ့ရတဲ့ဇာကားဒီရဟန်းတော်များကကဲ့ရတော်လည်းပဲမြတ်စွာဘုရားရှင်ကကဲ့ရတာနဲ့အတူတူပါပဲ။ဒီတော့နန္ဒဟာကြည်သာယောဂီကြီးပါလား။ဒီနေရာမှာစဉ်းစားကြည့်ရခုခေတ်မှာရောကြည်သာယောဂီမရှိဘူးလားလို့စိစိကြည့်စရာပါပဲ။ဥစ္စနာပြီးခဲ့တဲ့နေရာကြီးတုန်းကဆရာတော်ဘုရားကြီးတောင်းပန်ပေးတဲ့အတွက်ကြောင့်ယောဂီများကိုတရားဆက်ရတယ်။အဲ့ဒီတရားဆက်တဲ့ထဲကယောဂီကြောင်းသားလေးတယောက်တရားအားထုတ်ပြီးလို့ပြန်ကန်ဒီမှာဦးဇင်ကသူ့ကိုမေးခွန်းလေးတစ်ခုမေးကြည့်တယ်။ငယ်ငယ်ရွယ်ရွယ်နဲ့တရားလာအားထုတ်တော့ဘလို့ရည်ရွယ်ချက်နဲ့တရားအားထုတ်တယ်လဲဆိုတာစိတ်လဲဝင်စားတာနဲ့။ဘာကြောင့်ဘာရည်ရွယ်ချက်နဲ့တရားလာအားထုတ်တာလဲ။မှန်ပါဗျာ။တပည့်တော်ဒီနေ့စာမေးပွဲသိမ့်မဖြေနိုင်ဘူး။စာမေးပွဲမှာနှစ်ပါးသာသိပြီးတော့အားရအောင်မဖြေနိုင်ခဲ့ဘူး။တပည့်တော်ကအတန်းနိုင်အတန်းနိုင်သူငယ်တိုင်းကနေစပြီးတော့အတန်းနိုင်အတန်းနိုင်ဧကန်းမှာပဲအမြဲတမ်းနေခဲ့ရတာအခုဒီနေ့နှစ်ပါးသာဖြေလို့အားမရတဲ့အတွက်ကြောင့်နောက်နေ့ဧကန်းရခြင်းမှရမှာဒါကြောင့်ဝိပဿနာအားထုတ်ရင်ဧကန်းရနိုင်ရဲ့ဆိုပြီးတော့ဧကန်းနဲ့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့တပည့်တော်တရားလာအားထုတ်တာပါတဲ့သူ့ရဲ့ရည်ရွယ်ချက်ကလည်းမဆိုးပါဘူးနော်ဧကန်းနဲ့မှအမှတ်သံမျိုးဘက်ကိုအမှတ်ကောင်းကောင်းနဲ့အောင်ပြီးတော့ဧကန်းနဲ့ရောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့လာပြီးတော့တရားအားထုတ်တာအရှင်နာနာကိုကြည့်ရတဲ့ဇာကားနဲ့ကြည်ရင်တော့ကျေးဇာယောဂီပဲ အဲ့ဒီလိုပါပဲစီဝါတက်ချင်လို့ရာဓုတူချင်လို့ဆိုပြီးတော့တရားလာအထုတ်တာလည်းရှိတယ်။အလုရအောင်လို့နိုင်ငံခြားသွားရအောင်လို့ဆိုပြီးတော့တရားလာအထုတ်တာလည်းရှိတယ်။ကိုထုတ်ထားတဲ့တချင်းဝင်လေးပေါ့အောင်ရောင်းကောင်းအောင်ဆိုပြီးတော့ကိုရိုက်ထားတဲ့ရုပ်ရှင်ဇာကားမှာအကယ်ဒမီရအောင်ဆိုပြီးတော့အဲ့ဒီလိုရွေးချယ်မှုနဲ့တရားလာအထုတ်ကြတာတွေလည်းရှိ။အဲ့တော့လောကီအကျိုးစီးပွားကိုမျှော်လင့်ပြီးတော့လာပြီးတော့တရားအားထုတ်ကြတာတွေပဲအရှင်နာနာကပြောတဲ့စကားနဲ့ဆိုရင်ကျေးဇာယောဂီတွေပဲဒါပေမဲ့အဲ့ဒီလိုရည်ရွယ်ချက်တွေနဲ့အားထုတ်တဲ့အတွက်ကြောင့်အကျိုးမရှိတော့ဘူးလားလို့မေးရင်တော့အကျိုးမရှိဘူးတော့မဟုတ်ပါဘူးအကျိုးရှိပါအစပထမမှာမိမိရဲ့ရည်ရွယ်ချက်ကသိပြီးတော့မောမြတ်တန့်စင်မှုမရှိတော့လည်းပဲတရားအားထုတ်ရင်အားထုတ်ရင်နဲ့တရားအသိဉာဏ်ကြီးရင့်ကျက်လာတဲ့အခါမှာရည်ရွယ်ချက်တွေလည်းတဖြည်းဖြည်းပြောင်းလဲသွားမှာပါရည်ရွယ်ချက်တွေပြောင်းလဲသွားတာနဲ့အမျှတရားအဆင့်တန်းဟာလည်းအံ့ဩပဲကောင်းလောက်အောင်တိုးတက်သွားမှာပါပဲဒီအချက်ကိုအရှင်နန္ဒရဲ့နောက်ပိုင်းဖြစ်ကိုဆက်ပြီးတော့လေ့လာကြည့်ရင်သိနိုင်ပါတယ်သို့တော်လည်းပဲတကယ်တမ်းဖြစ်တင်လာနဲ့တကယ်တမ်းဖြစ်တင်ဆုံးနဲ့အမှန်ကန်ဆုံးကတော့နိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကောင်းမှုပြုခြင်းပဲနိဗ္ဗာန်ကိုဥမတည်ပဲနဲ့ပိဿုပံကြီးပွားရေးနဲ့ဓမ္မလွန်ချမ်းသာရေးကိုဥတည်ပြီးတော့ပြုတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေဟာကျေးဇာကောင်းမှုတွေပဲအဲဒီကောင်းမှုပြုထားတဲ့ကောင်းမှုရှင်တွေဟာလည်းကျေးဇာကောင်းမှုရှင်တွေပဲပိဿုပံကြီးပွားရေးအတွက်ကုသိုလ်ကောင်းမှုပြုတယ်ဆိုတာတကယ်စဉ်းစားကြည့်ရင်ပိဿုပံစာဝတ်နေရေးလုပ်နေတာပါပဲတမလွန်ချမ်းသာရေးအတွက်ကုသိုလ်ကောင်းမှုပြုတယ်ဆိုတာလေပိဿုပံစာဝတ်နေရေးလုပ်ရတာအာမရလို့တမလွန်စာဝတ်နေရေးအတွက်ခုကလေးကကြုံပြီးတော့လုပ်နေတာနဲ့အတူတူပါပဲဒီတော့ဘယ်လိုကုသိုလ်ကောင်းမှုကိုပဲပြည့်ပြည့်နိဗ္ဗာန်ကိုဥတည်ပြီးတော့ပဲပြုနေတယ်နိဗ္ဗာန်ကိုဥတည်ပြီးတော့ပြုတဲ့ကောင်းမှုတနည်းပြောရရင်မိမိအလိုရှိသောဗောဓိဉာဏ်နဲ့တကွာသောနိဗ္ဗာန်ကိုဥတည်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုဒီသာလင်းကျေးဇာကောင်းမှုအဖြစ်ကနေလွတ်မြောက်တဲ့ကောင်းမှုဖြစ်မယ်။အဲကြောင့်ဗတ္တကောကိရယသမဏန္တောအယသမဏန္တောရှင်နန္ဒသည်ဗတ္တကောကိရကျေးဇာပုဂ္ဂိုလ်ကြီးပါလား။ဥပ္ပကိတကောကိရယသမဏန္တောအယသမဏန္တောရှင်နန္ဒသည်ဥပ္ပကိတကောကိရအဝေတော်ကြီးဖြစ်နေပါဝော့လား။အရှင်နန္ဒဟာအဝေတော်ကြီးပဲ။နသမိတိဟူသောကုံပစ္စည်းကိုတတိပဌံတိဟူသောငွေချင်းပိုက်ဆံနဲ့ဝယ်ယူနေတဲ့အဝယ်တော်ကြီးပဲအဲဒီလိုဖြင့်ရဟန်းတော်များကကျေစာဆိုတဲ့ဇဂလုံးအဝယ်တော်ဆိုတဲ့ဇဂလုံးနဲ့ရှင်နန္ဒရဲ့အနာကနေအရှင်နန္ဒမကြချောင်းပြောဆိုပြီးတော့ကဲ့ရဲ့နေတာအဲဒီလိုကျေစာဆိုတဲ့ဇဂလုံးအဝယ်တော်ဆိုတဲ့ဇဂလုံးနဲ့ပြောဆိုပါများလာတော့ကဲ့ရဲ့ပါများလာတော့အရှင်နန္ဒအမတန်ရှက်လာတယ်အမှန်တရားလာတဲ့အတွက်ကြောင့်ဒီနတ်သမီးတို့ရောကိုပစ္စည်းကိုရဖို့အတွက်နတ်သမီး900ကိုရဖို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့တရားအားထုတ်ခြင်းနဲ့ဆိုရင်မရှိတော့ဘဲနဲ့တကယ်ကိုဆင်းရဲဒုက္ခကလွတ်မြောက်အောင်အားထုတ်ခြင်းနဲ့စိတ်တည်ဖြစ်ပြီးတော့အရှင်နန္ဒသည်အာယသမဏန္တောရှင်နန္ဒသည်ဧကောတယောက်ထဲဧကောဘောင်းဖို့ကိုစွန့်ခွာပြီးတော့တယောက်ထဲဝိပကထောစိတ်ငြိမ်ရသူချင်းကလည်းအဘမတောအမျက်မပြတ်တတိကလျက်အာတာပိကိလေသာကိုပူပန်စေတတ်ခန်းချောင်စေတတ်တဲ့တမပဒံဝိရိယရှိသည်ဖြစ်၍ပဟိတတောနိဗ္ဗာန်၌စေလွတ်အပ်သောစိတ်ရှိသည်ဖြစ်၍ဝါခန္ဓာ၌စေလွတ်အပ်သောစိတ်ရှိသည်ဖြစ်၍ဝိဟရဏတောတတိပဋ္ဌာန်လို့ပွားများအားထုတ်၍နေတော်မူလိုက်သည်ရှိသောနတ်စီရသေးဝမကြမြင့်မီပင်လျင်အရဟတံအရဟတဖုသူပါပူနီကောင်းစွာမသွေဆက်ရောက်တော်မူခဲ့ပါပြီတတိအရှင်နန္ဒယဟနာဖြစ်သွားပြီးတဲ့နောက်အရှင်နန္ဒယဟနာဖြစ်တာကိုမသိကြတဲ့ယဟန်တော်များကအရှင်နန္ဒကိုမေးကြတယ်နန္ဒာမင်းလူထွက်ခြင်းနဲ့စိတ်ရှိသေးလားအဲ့ဒီလိုမျိုးတော့ရှင်နန္ဒကနတ္တိမေအဟုသောကိဟိဘာဝယအာလယောငါရှင်တို့ငါလူထွက်ခြင်းနဲ့စိတ်မရှိတော့ပါဘူးလူဝိကြောင့်ဘဝရဲ့အပေါ်မှာညှိကပ်တွေ့တာတဲ့စိတ်လုံးဝမရှိတော့ပါဘူးလို့ဖြေကြပါတယ်အ အဲ့ဒီလိုဖြစ်ကြတော့ယဟန်တော်များကနန္ဒဟာအရင်နေ့တွေကနေတိုင်းနေတိုင်းအချိန်တိုင်းအချိန်တိုင်းသာသနာဘောင်မပြောတဲ့အကြောင်းလူထွက်ခြင်းတဲ့အကြောင်းတဖောက်ဖောက်ပြောနေပြီးတော့အခုကြတော့လူဘဝပေါ်မှာလုံးဝညီကချင်းမရှိတော့ပါဘူးလို့ဒီလိုပြောနေတာဟာတကယ်တော့နန္ဒဟာသူ့ကိုယ်သူယဟန်နာဖြစ်တယ်လို့ပြောနေတာပဲဆိုပြီးတော့ နတ်စွာဘုရားသွားလျှောက်ကြတယ်။နတ်စွာဘုရားနန္ဒဟာယနေ့တွေကလူထွက်ခြင်းတဲ့အကြောင်းတဖောက်ဖောက်ပြောပြီးတော့အခုကြတော့လူထွက်ခြင်းတဲ့စိတ်လုံးဝမရှိတော့ဘူးလို့ပြောနေတာဟာအရဟံသဘောကိုဖြေဆုံးနေတာပါပဲဗျာ။တပည့်တော်တို့ဘယ်လိုနားလည်ကြပါမလဲ။အဲဒီလိုရှောက်တားကြတော့နတ်စွာဘုရားရှင်ကချက်သားတို့နန္ဒရဲ့စိတ်သည်ယခင်နှိမ်များကအမိုးမလုံးနဲ့အိမ်နဲ့တူးနေခဲ့တယ်။ နန္ဒသည်အမိုးမလုံးနဲ့အိမ်မှနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်နေခဲ့တယ်။အိမ်တဲ့အိမ်မှာအိမ်တဲ့အိမ်ရဲ့လုံခြုံမှုနဲ့ချမ်းသာမှုမှာအမိုးဟာအရေးကြီးဆုံးပဲ။အမိုးတစ်ချက်တစ်ချက်မှလည်းပဲအပေါက်အပြဲတွေဖြစ်နေမယ်ဆိုရင်မိုးရွာပြီဆိုရင်အဲ့ဒီကျင်းနေတဲ့နေရာပေါက်နေတဲ့နေရာကမိုးရေတွေဝင်လိမ့်မယ်။ မိုးရည်တွေဝင်ပြီးဆိုရင်အဲ့ဒီအိမ်ဟာမိုးရည်ရဲ့နှိမ့်စက်မှုခံရတဲ့အတွက်ကြောင့်ဆင်းရဲဒုက္ခဖြစ်ရမယ်။အဲ့ဒီလိုပဲစိတ်ပြီးသောအိမ်မှာတမထဝိပဿနာဘာဝနာကြည့်သောအမိုးလုံခြုံအောင်မိုးမထဘူးဆိုရင်တမထဝိပဿနာဆိုတဲ့အမိုးကျိုးတိုးကျဲတဲ့လေးမိုးထားမယ်ပေါက်ပြဲနေအောင်မိုးထားမယ်ဆက်စပ်မှုမရှိဘဲမိုးထားမယ်ဆိုရင်အဲ့ဒီကျင်းနေပေါက်နေတဲ့နေရာကနေ ကိလေသာတည်ဟူသောမိုးရည်တွေဝင်ရောက်လာနိုင်တယ်။ဒီမိရဲ့စိတ်ကိုတဏှဝိပဿနာဆိုတဲ့အမိုးလုံခြုံအောင်မိုးမထဘူးဆိုရင်ကိလေသာဆိုတဲ့မိုးရည်တွေရဲ့နှိမ့်စက်မှုကိုခံရမယ်။တကယ်ဒီသောမိုးပြီးပင်လင်းအိမ်ပေါက်နေတဲ့နေရာကျင်းနေတဲ့နေရာကမိုးရည်တွေဝင်လာပြီဆိုရင်အဲ့ဒီမိုးကအိမ်ကို အိမ်မှာရှိတဲ့ပစ္စည်းပစ္စံတွေကအိမ်မှာရှိတဲ့လူတွေအားလုံးကိုနှိမ့်ဆက်တတ်တဲ့သဘောရှိတယ်ဆိုရင်ကိလေသာဆိုတဲ့မိုးကတော့ပို့ပြီးတော့နှိမ့်ဆက်မှာပဲ။ကိလေသာဆိုတဲ့စကားလုံးရဲ့ထိပ်ပဲကိုကစိတ်ကိုညှင်းဆဲတတ်တဲ့သဘောစိတ်ကိုပူလောင်စေတတ်တဲ့သဘောစိတ်ကိုပင်ပန်းစေတတ်တဲ့သဘောကိုကိလေသာလို့ခေါ်တယ်။အခုရှင်နန္ဒရဲ့ စိတ်စဉ်မှာဖြစ်နေကြတဲ့ကိလေသာကတော့တဏှာရာဂလို့နာမည်တက်ရတဲ့လောဘကိလေသာပါပဲ။ကိလေသာလို့ဆိုလိုက်ရင်အများစုကဒီတဏှာရာဂတစ်ခုကိုပဲသွားပြီးတော့မြင်တတ်ကြ။အမှန်ကတော့ကိလေသာကဆယ်မျိုးရှိတယ်။အပြည့်အစုံပြောရရင်16မျိုးရှိ။လောဘ၊တာယာ၊လိုချင်နှစ်သက်အတမဲ့တွဲတာတဲ့သဘော၊ဒေါသ၊စိတ်ဆိုးစိတ်ပြည့်အမျက်ထွက်တတ်တဲ့သဘော မောဟအမှန်ကိုအမှန်တိုင်းမသိတဲ့သဘောအမှန်ကိုအမှန်လို့သိတဲ့သဘောအမှားကိုအမှန်လို့သိတဲ့သဘောမာနဆောင်လွှားတက်ကြွတဲ့သဘောဒိဋ္ဌိအယူမှားတဲ့သဘောဝိသိကိစ္စယုံမှားတွေးတောတဲ့သဘောထိနာထိုင်မိုင်းတဲ့သဘောပြင်းရတဲ့သဘောလေးလံတဲ့သဘောဥဒိစ္စပြန့်လွင့်တဲ့သဘောအာဟိရိကမကောင်းမှုပြုရမှာမရှက်တဲ့သဘော အနတ္တပမကောင်းမှုပြုရမှာမကြောက်တဲ့သဘောလို့ကိလေသာ၁၀ပါးရှိပါတယ်။အဲ့ဒီကိလေသာ၁၀ပါးမှာဒေါသကိလေသာနဲ့အုပ်စုခြင်းတူတဲ့ကျန်တဲ့ကိလေသာ၃မျိုးရှိတယ်။အဲ့ဒါကအိဋ္ဌာယေမစ္စရိယေကုက္ကုဆယေလို့၃မျိုး။အိဋ္ဌာဆိုတာကသူတစ်ပါးကြီးပွားတူတဲ့ဒါကိုမနာလိုတဲ့သဘောညူဆူစောင်းမြောင်းတဲ့သဘော။မစ္စရိယဆိုတာကတော့မိမိပြည့်စုံတယ်လို့သူတစ်ပါးမပြည့်စုံစေခြင်းတဲ့သဘော။ ကုက္ကုဆာဆိုတာကတော့ပြုလိုက်မိတဲ့မကောင်းမှုအတွက်မပြုလိုက်မိတဲ့ကောင်းမှုအတွက်နောင်တစဖန်ပူပန်တဲ့သဘောအဲဒီအိဒါမစ္စရိယကုက္ကုဆာသည်ဒေါသနဲ့အုပ်စုတစ်ခုတည်းဖြစ်တဲ့အတွက်ကြောင့်ကိလေသာ၁၀ပါးထဲမှာထည့်မပြောတော့ဘူးမပြောတော့လည်းပဲဒေါသနဲ့အတူအဲဒီကိလေသာ၃ပါးကိုပါတွဲပြီးတော့မှတ်ကြရမယ်တခါမိတ္တာလို့ခေါ်တဲ့ကိလေသာကလည်းထိနာနဲ့အုပ်စုခြင်းတူတဲ့အတွက်ကြောင့်ထည့် စိတ်ရဲ့ထိုင်မိုင်းတဲ့သဘောလည်လံတဲ့သဘောမိဒ္ဓါဆိုတာကစိတ်မှတပါသောစေတသိက်တွေရဲ့ထိုင်မိုင်းတဲ့သဘောလည်လံတဲ့သဘော အဲ့ဒီလိုအပြင်ခုနပြောခဲ့တဲ့ကိလေသာ၁၀ပါးနဲ့အိဒါမစ္စရိယကုကုသမိတ္တအဲ့ဒီ၄မျိုးထည့်လိုက်ပြည့်ပြည့်စုံစုံကိလေသာ၁၄မျိုးရှိပါတယ်ဒီတော့မိမိရဲ့စိတ်ဓိရောအိမ်ကိုတမထဝိပဿနာဆိုတဲ့တမထဝိပဿနာဘာဝနာလို့ဆိုတဲ့အမူစိတ်စိတ်ကလေးမုံမထားဘူးဆိုရင်ကျဲနေမယ်ပေါက်နေမယ်ဆိုရင်အဲ့ဒီကျဲနေပေါက်နေတဲ့နေရာကနေခုနကိလေသာ၁၄မျိုးတည်းကတစ်မျိုးမျိုးသို့မဟုတ်တစ်မျိုးတည်းများတဲ့ကိလေသာတွေဝင်ရောက်နှိမ့်ဆက်ကြလိမ့်မယ်။ချက်သားတို့နာအရှင်နန္ဒရဲ့စိတ်ပြီးရခင်ရခင်နေများကအမုန်းမလုံးတဲ့အိမ်နဲ့တူးနေတဲ့အဲ့အတွက်ကြောင့်မလုံးတဲ့နေရာကနေကိလေသာတွေဝင်ရောက်နှိမ့်ဆက်တဲ့အတွက်လူထွက်ခြင်းတဲ့အကြောင်းသာသနာ့ဘောင်မပြောတဲ့အကြောင်းတစ်ဖက်ဖက်ပြောနေခြင်းဖြစ်ပါတယ်။အခုတော့နန္ဒရဲ့စိတ်ပြီးအမုန်းလုံးတဲ့အိမ်နဲ့တူးသွားပြီ။နန္ဒကြီးမိုးလုံအိမ်မှာနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်သွားခဲ့ပြီ။အိမ်တိုင်းမှာအမိုးလုံနေပြီဆိုရင်တော့ကျဲနေပေါက်နေခြင်းမရှိဘူးဆိုရင်တော့အပြင်ဘက်ကမိုးတွေရွာခြင်းတလောက်ရွာပြီးတော့